အခုလိုဒီကနေ့တရားဝင်ထုတ်ပြန်လိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြည့်အစုံအစည်းအခမ်းအနားအကြံပြုချက်တွေကိုမြန်မာအစိုးရအနေနဲ့အမြန်ဆုံးအကောင့်ထဲပေါ်ဆောင်ရွက်တင်တယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတိုက်တွန်းလိုက်ကြပါတယ်။ဒီအကြံပြုချက်တွေဟာရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်နိုင်ဖို့မဖြစ်မနေဆောင်ရွက်ရမယ့်အချက်တွေဖြစ်တယ်လို့လည်းဆိုပါတယ်။ဆက်သွယ်မေးမြန်းထားတဲ့မက်ခင်ပြူတွေကအပြည့်အစုံပြောပြမှာပါရှင်။
ကုလသမဂ္ဂတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြည့်အစုံအစည်းအဝေးကိုဒီကနေ့သတင်းစာရှင်းလင်းပွဲတရက်ကျင်းပပြီးတော့တရားဝင်ထုတ်ပြန်လိုက်တာပါရခိုင်ပြည်နယ်အတွင်းလွတ်လပ်စွာသွာလာခွင့်ခွဲခြားသတ်မှတ်ထားတာတွေအဆုံးသတ်ဖို့1982ခုနှစ်နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေကိုနိုင်ငံတကာစံနှုန်းတွေနဲ့အညီပြုပြင်ပြဋ္ဌာန်းပြီးတော့နိုင်ငံမဲ့တွေနိုင်ငံသားအခွင့်အရေးဆုံးရှုံးနေရတဲ့သူတွေကိုသက်ဆိုင်ရာအခွင့်အရေးတွေရရှိအောင်ဆောင်ရွက်ပေးဖို့နောက်ရခိုင်ဒေသလုံခြုံရေးတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးစတဲ့ကိစ္စတွေကိုအလေးနက်ထားဆောင်ရွက်သွားဖို့တွေကိုအကြံပြုတိုက်တွန်းထားတာပါဒီလိုရေးပါတဲ့အကြံပြုချက်တွေကိုတော့မြန်မာအစိုးရအနေနဲ့အမြန်ဆုံးအကောင့်ထည့်ဖို့ဆောင်ရွက်တင်တယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကအာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robinson ကပြောပါတယ
် We think those are positive recommendations we think those are recommendations that the government should take up.
ဒီလိုပါဆောင်တဲ့အကြံပြုချက်တွေပါမြန်မာအစိုးရအနေနဲ့လိုက်ပါဆောင်ရွက်သင့်ပါတယ်ဒါပေမဲ့လက်ရှိအခြေသားအစိုးရအနေနဲ့ဒီလိုအရေးပါတဲ့အကြံပြုချက်တွေကိုလက်ခံပြီးတော့အကောင့်ထဲပေါ်ဆောင်ရွက်လို့ရတဲ့ဆန္ဒရှိရလားဆိုတာကတော့စောင့်ကြည့်ရမှာပါရခိုင်ရေးနဲ့ပတ်သက်လာရင်အစိုးရအမြဲတမ်းပြောနေတာရှိပါတယ်အကြံပေးကော်မရှင်ဖွဲ့ထားပါတယ်အကြံပြုချက်တွေကိုစောင့်နေပါတယ်အကြံပြုချက်တွေကိုနားထောင်ပြီးအကောင့်ထဲပေါ်ဆောင်ရွက်သွားပါမယ်ဆိုတာမျိုးကျွန်တော်တို့ကြားခဲ့ရပြီးပါပြီအခုအကြံပေးကော်မရှင်ကပေးတဲ့အကြံပြုချက်တွေထွက်လာပြီဆိုတော့လက်တွေ့အကောင့်ထဲပေါ်ရမယ့်အချိန်ရောက်ပါပြီဒီတော့အစိုးရအနေနဲ့ဘာတွေပြင်ဆင်လှုပ်ဆောင်နေရလဲဆိုတာရှင်းရှင်းလင်းလင်းရှိရပါမယ်နိုင်ငံသားဖြစ်မှုဥပဒေကိုပြုပြင်ပြောင်းလဲပြဋ္ဌာန်းဖို့အချိန်သတ်မှတ်လှုပ်ဆောင်ရပါလိမ့်မယ
်နိုင်ငံပေဖြစ်နေသူတွေနိုင်ငံသားဖြစ်ခွင့်ရှိသူတွေရဲ့အခွင့်အရေးကိုအပြည့်အဝပေးသင့်တယ်ဆိုတာကိုကော်မရှင်ကရှင်းရှင်းလင်းလင်းအကြံပြုထားတဲ့အတိုင်းမြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်အတွင်းနိုင်ငံသားစစ်စီရေးလုပ်ငန်းစဉ်တွေကိုအချိန်မြင့်လှုပ်ဆောင်သွားဖို့အရေးကြီးတယ်လို့လည်း Phil Robinson ကပြောပါတယ်လက်ရှိရခိုင်ပြည်နယ်အတွင်းဖြစ်ပျက်နေတဲ့ပြဿနာအတော်များများရဲ့အဓိကအကြောင်းရင်းဟာ1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဆိုင်ရာဥပဒေရဲ့စိုးကျိုးတွေကြောင့်ဖြစ်တယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Fortify Rights အဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူး Matthew Smith ကလည်းထောက်ပြပါတယ
် The citizenship issue is certainly at the root of many of the problems in Rakhine State and
နိုင်ငံသားခွင့်နဲ့ဆိုင်တဲ့ပြဿနာဟာဒီကနေ့ရခိုင်ပြည်နယ်တွင်ပြဿနာတော်များများရဲ့အရင်းခံပဲဖြစ်ပါတယ်။1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဆိုင်ရာဥပဒေကြောင့်ပဲမြန်မာနိုင်ငံဟာကမ္ဘာမှာနိုင်ငံမဲ့အများဆုံးရှိတဲ့နိုင်ငံတစ်ခုဖြစ်နေတာပါ။ဒါကအစိမ်းမကောင်းစရာပါ။ဒါပေမဲ့ပြင်လို့မရတဲ့ကိစ္စတော့မဟုတ်ပါဘူး။ဒါကြောင့်ဒီပြဿနာကိုကင်တွယ်ဖို့အကြံပေးကော်မရှင်ကအကောင်းဆုံးအကြံပြုထားပါတယ်။မြန်မာအစိုးရအနေနဲ့ဒါကိုမဖြစ်မနေကင်တွယ်ဖြေရှင်းရမှာဖြစ်ပါတယ်။
ကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရကလေးနဲ့ထားလိုက်ပါဆောင်ရွက်ဖို့မျှော်လင့်တဲ့အကြောင်းလဲမက်သူးစမစ်ကပြောပါရယ်အလားတူပဲနိုင်ငံတကာလူ့ခွင့်ရေးအဖွဲ့ Amnesty International ကလည်းရခိုင်ပြည်နယ်အတွင်းခွဲခြားဆက်ဆံမှုတွေနဲ့လူမှုအသံဝန်ကြားကကွဲလွဲမှုတွေကိုအဆုံးသတ်နိုင်ဖို့အတွက်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရအနေနဲ့လိုက်ပါဆောင်ရွက်ဖို့တိုက်တွန်းပါရယ်ရေရှည်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းကပြည်ပခါတွေကိုမြန်မာအစိုးရအနေနဲ့ထိထိရောက်ရောက်မဖြေရှင်းနိုင်ဘူးဆိုရင်ဒေတာတွေဆင်းရဲနွမ်းပါမှုတွေခွဲခြားဆက်ဆံမှုတွေနဲ့ဖိနှိပ်မှုတွေဆက်ပြီးတော့ရှေ့ကျနေဦးမှာဖြစ်တယ်လို့ Amnesty International အဖွဲ့ကပြောပါရယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုရောကော်မရှင်ရဲ့အကြံပြုချက်တွေကိုပါထောက်ခံသူတွေရှိတယ်လို့လက်မခံတဲ့သူတွေလည်းရှိပါရယ်။အထူးသဖြင့်ရခိုင်မျိုးသားပါတီအပါအဝင်ရခိုင်လူမှုအဖွဲ့အစည်းတချို့ကကော်မရှင်ကိုကန့်ကွက်တာတွေရှိခဲ့တယ်လို့ကော်မရှင်ရဲ့တွေးဆမှုကိုလည်းညှင်းဆိုခဲ့တာပါ။ကော်မရှင်အနေနဲ့ကတော့ဒီအပြည့်အစုံအစဉ်ကန်စာအတွက်သက်ဆိုင်ရာအစိုးရဘက်ကတာဝန်ရှိသူတွေတက်မတော်နဲ့လုံခြုံရေးအာဏာပိုင်တွေအပြင်နှစ်ဖက်လူမှုအသိုင်းအဝိုင်းကိုပါတွေ့ဆုံခဲ့တယ်လို့ဆိုထားပါတယ်။တက်မတော်ဘက်ကထုတ်ပြန်ချက်တရက်မှာတော့ကော်မရှင်အနေနဲ့အစိုးရရဲ့သဘောထားတက်မတော်ရဲ့သဘောထားဒေသခံပြည်သူတွေရဲ့သဘောထားတွေကိုခြုံငုံစဉ်းစားသုံးသပ်ဖို့လိုအပ်ပြီးတော့လက်ရှိအစဉ်ကန်စာပါအချက်လက်တချို့မှာတော့လွဲမနေတာတွေရှိတယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်းကကော်မရှင်ဥက္ကဋ္ဌကိုဖီအာနန်နဲ့တွေ့ဆုံချိန်မှာပြောဆိုခဲ့တဲ့အကြောင်းဖော်ပြထားပါတယ်။ကော်မရှင်ရဲ့အချိန်ကန့်သတ်ချက်၊သွာလာမှုကန့်သတ်ချက်တွေကြောင့်အကြောင်းအရာအချက်လက်ပိုင်းမှာမပြည့်စုံနိုင်တာတွေရှိတယ်လို့လည်းဆိုထားပါရဲ့ရှင်။